ယခိုင်ပြည်နယ်တွင်ပြည်ပခဖြစ်ရှင်ရေကိုပြည်အနံဖွဲ့ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်ရမှအကြံပေးဖို့ခန့်အပ်ထားတဲ့နိုင်ငံတကာအကြံပေးအဖွဲ့ဝင်တဦးဖြစ်တဲ့ New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘီရစ်ချက်ဆန်ဟာပြီးခဲ့တဲ့သတင်းပတ်ကနှုတ်ထွက်ခဲ့တာမှာအဓိကအကြောင်းတွေအနေနဲ့တစ်ခုကတော့ဖန်စီခန်ရိုက်တာသတင်းတောက်နှစ်ဦးကိစ္စပါဝင်ပါတယ်။ဒီကိစ္စဟာရခိုင်အရေးအကြံပေးအဖွဲ့နဲ့မပတ်သက်ဘူးလို့မြန်မာအစိုးရကပြောပေမဲ့ Mr. Rich Chasan ကတော့အဖွဲ့ရဲ့လုတ်ပိုင်ခွင့်အာဏာနဲ့အကျုံးဝင်တယ်လို့ပြောပါတယ်။အကြံပေးအဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့ထိုင်းနိုင်ငံသားရေးဝန်ကြီးဟောင်းကသူ့အဖွဲ့အနေနဲ့ဒီသတင်းတောက်နှစ်ဦးကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရကိုဘယ်လိုမှ PRP ပြောဆိုမှာမဟုတ်ဘူးလို့မြန်မာအစိုးရသတင်းစာနဲ့တွေ့ဆုံစဉ်ပြောကြားခဲ့ပါတယ်။အကြောင်းစုံကိုဒေါ်လှလာတန်ကပြောပြပါမယ်ရှင်
။ဒီခိုင်ပြည်နယ်မြောက်ပိုင်းပြည်ပခအရေးကူညီဖြည့်ရှင်းပေးဖို့ကုလသမဂ္ဂထွေးမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်ရဲ့အကြံပေးချက်တွေကိုမြန်မာအစိုးရကကောင်းထည်ဖော်ရမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကမြန်မာအစိုးရကနေဖွဲ့စည်းခဲ့တဲ့အကြံပေးအဖွဲ့မှာနိုင်ငံတကာအကြံပေးပုဂ္ဂိုလ်9ဦးကိုပါဝင်ရမှာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအမေရိကန်နိုင်ငံသားနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘီလ်ရစ်ချက်ဆန်ကအကြံပေးဖွဲ့ကနေနှုတ်ထွက်သွားခဲ့ပါတယ်။အခုလိုသူနှုတ်ထွက်ရခြင်းအကြောင်းတွေအနေနဲ့အဓိကကတော့ထိုင်းနိုင်ငံသားရေးဝန်ကြီးဟောင်းဆူရာကီယက်ဆာရီတာထိုင်းဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များပေါ်အကောင့်ထဲဖော်ရေးကော်မတီရဲ့အကြံပေးဖွဲ့အနေနဲ့မြန်မာအစိုးရရဲ့လှုပ်ဆောင်ချက်တွေကိုထောက်ခံအားပေးဖို့ပြင်အခြေအနေကိုဖုံးဖိဖို့ကြိုးစားတယ်လို့သူရှုမြင်တဲ့အတွက်ကြောင့်ဖြစ်တယ်လို့ပြည်နယ်ဥချုပ်ရေးမှူးဟောင်းရစ်ချက်ဆန်ကသတင်းမီဒီယာကိုပြောခဲ့ပါတယ်။ဒါအပြင်ရခိုင်ပြည်နယ်ပြည်ပခအရေးသတင်းယူရေးနဲ့အရေးယူခံခဲ့ရတဲ့ရိုက်တာသတင်းတောင်နှစ်ဦးတို့ဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိစ္စနဲ့ပတ်သက်လို့မစ္စတာရစ်ချက်ဆန်ကတင်ပြခဲ့ရမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကအကြံပေးဖွဲ့ရဲ့လုတ်ပိုင်ခွင့်နဲ့ကိစ္စမပတ်သက်ကြောင်းဒေါသနဲ့တုံ့ပြန်ခဲ့တယ်လို့ဆိုပါတယ်။ချိန်နဲ့မှာပဲခုလိုရိုက်တာသတင်းတောင်နှစ်ဦးအကြောင်းMr. Richardson အနေနဲ့ထက်သွင်းမိ мян ချင်းဟာအကြံပေးဖွဲ့ရဲ့ mandate လုတ်ပိုင်ခွင့်မှာမပါဝင်တဲ့အကြောင်းလေမြန်မာအစိုးရပြောခွင့်ရဥစော်သေးကပြီးခဲ့တဲ့သတင်းပတ်ကပဲသတင်းမီဒီယာကိုတုံ့ပြန်ခဲ့ပါတယ်။အလားတူပဲနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ဇန်နဝါရီလ25ရက်နေ့ထုတ်ပြန်ချက်မှာလေဇန်နဝါရီလ22ရက်နေ့ကနေပြည်တော်မှာဆွေးနွေးမှုတွေပြုလုပ်စဉ်အတွင်းအကြံပေးဖွဲ့ဝင်တဦးဖြစ်တဲ့ Governor Bill Richardson ရဲ့ရည်ရွယ်ချက်ဟာဒေါက်တာကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အကြံပြုချက်များအပေါ်အခြေခံပြီးအကြံပေးခြင်းမျိုးမဟုတ်ဘဲသူ့ရဲ့ပုဂ္ဂလိကအကျိုးကိုရှေ့ရှုဆောင်ရွက်လိုတာကိုထင်ရှားတွေ့ခဲ့ရတယ်လို့ထောက်ပြထားပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးထောင်းဘီရစ်ချ်ဆန်ကခုလိုတုံ့ပြန်ခဲ့ပါတယ
်။ It is in the mandate because the mandate is to reinforce
ဒါဟာအကြံပေးအဖွဲ့ရဲ့လုတ်ပိုင်ခွင့်အာဏာမှာအကျိုးဝင်ပါလေ။ဘာဖြစ်လို့လဲဆိုတော့အကြံပေးအဖွဲ့ရဲ့လုတ်ပိုင်ခွင့်အာဏာဟာကိုဗီအာနန်အကြံပေးအဖွဲ့ရဲ့အကြံပေးချက်တွေဖြစ်တဲ့ရခိုင်ပြည်နယ်ကိုပြန်လည်ထူထောင်ဖို့ရခိုင်ပြည်နယ်ကိုပြုပြင်ပြောင်းလဲပေးဖို့ပါဝင်ပါတယ်။ကိုဗီအာနန်ရဲ့အကြံပြုချက်တွေမှာသတင်းလွတ်လပ်ခွင့်အပြင်ရခိုင်ပြည်နယ်မှာဖြစ်ပျက်တာတွေကိုသတင်းလွတ်လပ်စွာယူပိုင်ခွင့်ပြုဖို့လည်းတိုက်တွန်းထားပါတယ်။ကျွန်တော်ကိုယ်တိုင်ကလည်းသတင်းမီဒီယာဟာဒီမိုကရေစီရဲ့အခြေခံအုတ်မြစ်ထဲမှာပါဝင်တယ်လို့ခံယူထားတာဖြစ်ပါတယ်။ဒါ့အပြင်ကျွန်တော်ကဒီအကြံပေးအဖွဲ့မှာပါဝင်ခဲ့တာကဒီသတင်းတောင်နှစ်ဦးအဖမ်းမခံရစင်ကပါဒါကြောင့်အခုလိုအကြံပေးဖို့ရဲ့လုတ်ပိုင်ခွင့်အာနာမမပါဝင်ဘူးလို့ပြောတာဟာတိတ်ကိုအားနေတဲ့အကြောင်းပြချက်ပါ
မစ္စတာကိုဖီအာနာရဲ့ခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ထုတ်ပြန်ခဲ့တဲ့အကြံပေးချက်မှာလေသတင်းယူခွင့်နဲ့ပတ်သက်လို့အပိုက်37မှာမြန်မာစုရအနေနဲ့မကြသေးမီကာလကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုများရဲ့အကျိုးသက်ရောက်မှုများကိုခံရသောဒေသများနဲ့ရခိုင်ပြည်နယ်တွင်းရှိတခြားနေရာများမှာပြည်တွင်းပြည်ပသတင်းတောင်များအားပုံမှန်သတင်းရယူခွင့်များအပြည့်အဝပေးသွားဖို့ကော်မရှင်ကထပ်မံတိုက်တွန်းတဲ့အကြောင်းလေးဖော်ပြထားတာတွေ့ရပါတယ်။မစ္စတာရစ်ချက်ဆန်ကတော့မြန်မာဒီမိုကရေစီရေးကိုနှစ်ပေါင်းများစွာထောက်ခံအားပေးလာခဲ့သူဖြစ်တဲ့ပြင်ဒေါအောင်ဆန်းစုကြည်နဲ့လည်းရင်းနှီးခဲ့သူဖြစ်တဲ့အတွက်ကြောင့်လည်းလက်ရှိအမေရိကန်အစိုးရရဲ့မြန်မာနိုင်ငံပေါ်ဒူဝင်ဂျာအရေးပြင်သတင်းတောင်နှစ်ယောက်လွတ်မြောက်ရေးနဲ့ပတ်သက်လို့ရည်ယူဆောင်ရွက်မှုတွေကိုသူထောက်ခံပေးမယ်လို့လည်းချိန်ထဲမှာပဲမြန်မာနိုင်ငံပေါ်တန်ခါပိတ်ဆို့မှုတွေချမှတ်ဖို့ကြိုးပမ်းချက်တွေကိုတော့သူ့အနေနဲ့သဘောမတူကြောင်းခုလိုပြောခဲ့ပါလေ
I support American
ကျွန်တော်အနေနဲ့မြန်မာနိုင်ငံပေါ်တန်ခါပိတ်ဆို့မှုတွေထောက်ခံသလားဆိုရင်မထောက်ခံပါဘူးမထောက်ခံရခြင်းကဒီတန်ခါပိတ်ဆို့မှုကမြန်မာနိုင်ငံသားတွေကိုထိခိုက်စေလို့ဖြစ်ပါတယ်ပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကိုနောက်ထပ်အခွင့်အရေးပေးတာကိုကျွန်တော်မြင်လို့ပါတယ်တန်ခါအရေးယူတာတွေအလုံးမဖြစ်ပါဘူးနိုင်ငံအတွက်ပိုးပြီးတော့ဒုက္ခရောက်စေမှာဖြစ်ပါတယ်
ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့နိုင်ငံတကာအကြံပေးဖွဲ့ကဦးဆောင်တဲ့ ထိုင်းနိုင်ငံခြားရေးဝန်ကြီးဆူရာကက်ဆူတီရာထိုင်းကတော့ရိုက်တာသတင်းတောင်နှစ်ဦးအရေးယူခံရတဲ့ကိစ္စနဲ့ပတ်သက်လို့သူတို့အကြံပေးဖွဲ့အနေနဲ့ဝင်ရောက်ပါဝင်ပတ်သက်မှာမဟုတ်တဲ့အကြောင်းမြန်မာအစိုးရထုတ် Global New Light မြန်မာသတင်းစာနဲ့တွေ့ဆုံမိမြန်ကမ်းမှာပြောကြားခဲ့ပါတယ်။ဒါအပြင်ခုလိုတရားလိုဘက်ကဆွဲချက်တင်အမှုစစ်ဆေးရေးချိန်တွင်ဥပဒေကိုလူတိုင်းလေးစားသင့်တဲ့အကြောင်းဒါပေမဲ့သူ့အနေနဲ့မြန်မာအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းနဲ့တီးခြားတွေ့ဆုံရမှာတော့ဒီကိစ္စကိုထက်သွင်းပြောကြားခဲ့တဲ့အကြောင်းနဲ့ဦးတောင်ထွန်းဘက်ကလည်းတရားဥပဒေနဲ့အညီဖြစ်စေရမှာဖြစ်တဲ့အကြောင်းကြေပေးခဲ့တယ်လို့လည်းသူကပြောပါတယ်။အချိန်ထဲမှာပဲသူတို့ရဲ့အကြံပေးဖွဲ့ဟာဘေဒူကိုမှပြန်လွှတ်ပေးဖို့မြန်မာအစိုးရကိုဖိအားပေးမှာမဟုတ်သလိုတရားရုံးစစ်ဆေးမှုတွေမှာလည်းဝင်ရောက်နှောက်ယှက်ဖို့ရည်ရွယ်ချက်မရှိတဲ့အကြောင်းနဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးဟောင်းကမြန်မာအစိုးရသတင်းစာမှာဖော်ပြထားပါတယ်ရှင်။